နိုင်ငံ၏အကျိုးအမြတ်ရဖို့အတွက်မစင်မကျင်လှုပ်ဆောင်မှုတွေကြောင့်ကမ္ဘာငြိမ်းချမ်းရေးနဲ့တည်ငြိမ်မှုရဲ့အခြေခံအုတ်မြစ်ဖြစ်တဲ့လူ့အခွင့်အရေးတွေချင်းချောက်ခံနေရတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးဇာအစ်အယ်ဟူစိန်ကတတိပေးပြောကြားလိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာတနင်္လာနေ့ကစတင်ကျင်းပတဲ့34ချိန်မြောက်ကုလသမဂ္ဂလူ့အခွင့်အရေးကောင်စီညီလာခံမှာလူ့အခွင့်အရေးမဟာမင်းကြီးကအဲ့ဒီလိုပွင့်ပွင့်လင်းလင်းတတိပေးပြောကြားလိုက်တာပါ။ VOA သတင်းတောက်လီဆာရှလိုင်းပေးပို့ထားတဲ့သတင်းကိုကိုဇော်ဝင်းလိုင်ကဆက်ပြီးပြောပြမှာပါရှင်
။ဒုတိယကမ္ဘာစစ်ပီးကလေးကကမ္ဘာကြီးတည်ငြိမ်အေးချမ်းဖို့အရေးအောင်မြင်မြင်လှုပ်ဆောင်လာတဲ့အခြေအနေတွေဟာအခုအချိန်မှာတော့လူကြိုက်များယုံလှုပ်ဆောင်နေကြတဲ့မူဝါဒတွေကြောင့်ဖြစ်စီရမယ့်အခြေအနေနဲ့ရင်ဆိုင်နေရပြီလို့ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးဇာယီရိုင်ယက်အယ်ဟူစိန်ကသတိပေးပြောကြားလိုက်ပါတယ်။စစ်မချမ်းမြေပေါ်ရာစစ်ပွဲတွေနဲ့ရင်ဆိုင်ခဲ့ရပြီးတဲ့နောက်ကမ္ဘာနေရာအများအပြားမှာရေရှည်တည်တံ့တဲ့ငြိမ်းချမ်းရေးနဲ့တိုးတက်အောင်မြင်တဲ့ဖွံ့ဖြိုးမှုအစီအစဉ်တွေရရှိအောင်နှစ်ပေါင်း80လောက်လှုပ်ဆောင်နိုင်ခဲ့တာဟာကုလသမဂ္ဂရဲ့လူ့အခွင့်အရေးပြည်ညင်စာတမ်းနဲ့လူ့အခွင့်အရေးသဘောတူညီချက်တွေကိုနိုင်ငံတကာမှာလက်မှတ်ရေးထိုးနိုင်ခဲ့တဲ့အတွက်ဖြစ်တယ်လို့ဆိုပါတယ်။နိုင်ငံရေးကောင်းဆောင်တွေရဲ့မမှန်ကန်တဲ့စိတ်ထားတွေနဲ့မဲဆွယ်စည်းရုံးမှုတွေဒါမှမဟုတ်အဲ့ဒီအခွင့်အရေးတွေကိုထောက်ပံ့ပေးနေတဲ့အဖွဲ့အစည်းတွေသဘောတူညီချက်တွေကနှုတ်ထွက်မယ်ဆိုတဲ့ချင်းချောက်ပြောဆိုမှုတွေအတိုင်းလိုက်နာဆောင်ရွက်ကြမယ်ဆိုရင်ကမ္ဘာကြီးအနေနဲ့ကြီးမားတဲ့ဆုံးရှုံးမှုတွေနဲ့ရင်ဆိုင်ရလိမ့်မယ်လို့ဇာယီဟူစိန်ကသတိပေးပြောကြားလိုက်ပါတယ်
။ To those political actors who, as in the days of the League, threaten the multilateral system or intend to withdraw from parts of it, the sirens of historical experience
or နိုင်ငံပေါင်းချုပ်အတွင်းကြီးကာလတုန်းကလိုပဲအများနဲ့အပြန်အလှန်ထိန်းချုပ်ရမယ့်စနစ်ကြီးကိုဖျက်လုဖျက်စီးလုပ်လာတဲ့အနေအထားတွေဒီလိုစနစ်ကြီးကနေတစ်စိတ်တစ်ပိုင်းထွက်သွားမယ်ဆိုတဲ့အခြေအနေတွေရှိလာတာကြောင့်ဒီသမိုင်းကြောင်းကိုပဲစံနမူနာယူပြီးအခုလုပ်နေတဲ့နိုင်ငံရေးသမားတွေနဲ့အဖွဲ့အစည်းတွေကိုရှင်းရှင်းလင်းလင်းသတိပေးရပါတော့မယ်။ဒီအတိုင်းထိုင်ကြည့်နေလို့မရပါဘူး။ဆုံးရှုံးရမှာတွေကတိတ်များမှာမို့ကာဝယ်တားဆီးရမှာတွေကလည်းအများကြီးပါပဲကျွန်တော်တို့ရဲ့အခွင့်အရေးတွေအများသူငါအခွင့်အရေးတွေကဘာကြီးရဲ့အနာဂတ်အစရာကြီးအားလုံးဟာလက်လွတ်စပယ်ပြောဆိုလုတ်ကင်နေတဲ့နိုင်ငံရေးအမျက်ထုတ်လို့တဲ့လူတွေကြောင့်ဘေးရောက်မသွားစေသင့်ပါဘူ
းအန်တိုနီယိုဂူတဲရက်စ်ဟာလည်းကုလသမဂ္ဂအတွင်းရေးမှူးချုပ်အဖြစ်နဲ့လူ့အခွင့်အရေးကောင်စီရဲ့ညီလာခံကိုပထမဆုံးအကြိမ်အဖြစ်တက်ရောက်နေပါတယ်သူကကဘာတဝန်းလူ့အခွင့်အရေးကိုလစ်လျူရှုမှုတွေခြေပြန့်လာနေတာဟာစိုးရိမ်စရာကိစ္စရဖြစ်ကြောင်းထုတ်ဖော်ပြောကြားလိုက်ပါတယ်
We are increasingly seeing the perverse phenomenon of populism and extremism feeding off each other in a frenzy of growing racism, xenophobia, anti-Semitism.
ဒီကြောအများကြိုက်ဆောင်ဝါဒနဲ့အစွန်းရောက်ဝါဒတို့ဟာလူမျိုးခွဲခြားရေးဝါဒ၊နိုင်ငံခြားသားမုန်းတီးရေးဝါဒ၊ဂျူးလူမျိုးများမုန်းတီးရေးဝါဒ၊မွတ်စလင်မုန်းတီးရေးဝါဒနဲ့တခြားမုန်းတီးရေးဝါဒမျိုးစုံတို့နဲ့အပြန်အလှန်ထောက်ကူပြုလှုပ်ဆောင်နေတဲ့ဖောက်ပြန်တဲ့ဖြစ်စဉ်တွေတိုးမြင့်မြင်တွေ့လာနေရတဲ့အကြောင်းလူနည်းစုတွေဌာနေတိုင်းရင်းသားတွေနဲ့တခြားအုပ်စုတွေဟာလည်းကဘာတဝန်းခွဲခြားဆက်ဆံခံနေကြရတဲ့အကြောင်းလိင်လူချစ်သူတွေဟာလည်းအဲ့ဒီလိုပဲခွဲခြားဆက်ဆံခံနေကြရကြောင်းပြောသွားတာဖြစ်ပါတယ်။လူခွင့်ရေးချုပ်ဖောက်မှုတွေဟာပြည်ပခါတွေဖြစ်ပေါ်စေမဲ့အစောပိုင်းတင်ကြတာတွေဖြစ်တယ်လို့လည်းဂူတဲရက်စ်ကသတိပေးပြောကြားပါတယ်။အဲ့ဒီလိုဖြစ်ပေါ်နေမှုတွေကိုလူတိုင်းကဦးစားပေးလုပ်ငန်းစဉ်အဖြစ်နဲ့ကြိုတင်ကာကွယ်ကြဖို့လိုအပ်တဲ့အကြောင်းပြဿနာတွေရဲ့အခြေခံစည်းမျဉ်းကိုကင်တွယ်ဖြေရှင်းပြီးလူခွင့်ရေးချုပ်ဖောက်မှုတွေနဲ့ဆိုင်တဲ့ဆွေးနွေးမှုတွေကိုအစောဆုံးနဲ့အထူးအဆုံးကင်တွယ်ဖြေရှင်းကြဖို့လိုအပ်ကြောင်းလဲကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကပြောကြားခဲ့ပါတယ်ခင်ဗျာ